Pfizer ကုမ္ပဏီထုတ်အတိမပြုရသေးတဲ့ COVID-19 ကုသတဲ့တောက်ဆေးအသစ်10သန်းကိုဒီနှစ်ကုန်လောက်ကနေ၈နှစ်အတွင်းဝယ်ယူဖို့အတွက်သဘောတူလိုက်ပြီလို့ American သမ္မတ Joe Biden ကကြေညာနေ့မှာကြေညာပါတယ်။ American အစားစာနဲ့ဆေးဝါးစီမံခန့်ခွဲဌာန FDA နဲ့ကူးစက်ရောဂါထိန်းချုပ်ရေးနဲ့ကာကွယ်ရေး CDC တို့စီကခွင့်ပြုချက်ရတာနဲ့ဒီဆေးလုံးတွေကိုအခမဲ့လွယ်လွယ်ကူကူရစေဖို့လိုအပ်တာတွေကိုသူ့အစိုးရအဖွဲ့ကလုပ်နေပြီလို့သမ္မတအင်ဗျူကအကြေညာချက်ထုတ်ပြန်ပါတယ်။ Pfizer ကုမ္ပဏီကလည်းဒီခွင့်ပြုချက်မရသေးတဲ့သူ့ကုမ္ပဏီထုတ် Paxlovid ဆေးလုံးတွေဝယ်ဖို့အတွက် American အစိုးရကဒေါ်လာ 5.29 ဘီလျံပေးမှာဖြစ်ကြောင်းသူ့ရဲ့ website မှာဖော်ပြပါတယ်။ဒီလအစောပိုင်းမှာ Pfizer ကနေတောက်ဆေးထုတ်နိုင်ပြီဖြစ်ကြောင်းကြေညာခဲ့တာဖြစ်ပြီးသူ့ဆေးကိုလူတွေနဲ့စမ်းသပ်ရမှာ COVID-19 ရောဂါနဲ့ဆက်နွယ်ပြီးဆေးရုံတက်ရတာတည်ဆုံးရတာကို89ရာခိုင်နှုန်းထိရှော့ချနိုင်တာတွေ့ရတယ်လို့ဖော်ပြထားပါတယ်။Pfizer က COVID တောက်ဆေးဒုတိယမြောက်ထုတ်တဲ့နိုင်ငံကကုမ္ပဏီဖြစ်ပါတယ်။ဒီရောဂါကုသဖို့ပထမဆုံးတောက်ဆေးကို Merck ကုမ္ပဏီကထုတ်နိုင်ကြောင်းအောက်တိုဘာမှာကြေညာခဲ့တာဖြစ်ပါတယ်။သူ့ရဲ့ Molnupiravir ဆေးဟာ COVID-19 ကြောင့်ဆေးရုံတက်ရမှုတည်ဆုံးမှုရာခိုင်နှုန်း50အထိရှော့ချနိုင်ခဲ့ပါတယ
်။တောင်းကြနေမနဲ့ခင်ထေတန်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကုအောင်လွင်ဦးနဲ့ဒေါခင်မျိုးသက်တို့ပြောပြခဲ့ကြတာပါခင်ဗျာအပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာသတင်းပေးပို့ချက်တွေကိုနားဆင်ရမှာဖြစ်ပါတယ်ဂျပန်နီပွန်ဖောင်ဒေးရှင်းဥက္ကဋ္ဌယိုဟိဆာဆာကာဝါက NLD ခေါင်းဆောင်ပိုင်းနဲ့တွေ့ခဲ့တယ်လို့မနေ့ကပြောကြားခဲ့တာဟာမဟုတ်မှန်ဘူးလို့ NLD ဗဟိုအလုပ်ကော်မတီအဖွဲ့ကညင်းဆိုလိုက်ပါတယ်နေပြည်တော်မှာမစ္စတာဆာဇာကာဝါတွေ့ဆုံခဲ့တဲ့ဆိုတော့လွှတ်တော်အမဟောင်းဒေါ်ဆုဆုလွင်ကို NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ကိုယ်စားပြုသူအဖြစ်တာဝန်ပေးအပ်ထားခြင်းမရှိဘူးလို့ CWC လို့အတူကောက်ခေါ်တဲ့ NLD ဗဟိုအလုပ်ကော်မတီဦးဆောင်အဖွဲ့ဝင်ဦးအောင်ကြည်ညွန့်ကပြောတာပါမစ္စတာဆာဇာကာဝါအနေနဲ့ NLD ခေါင်းဆောင်ပိုင်းကိုတရားဝင်တွေ့ဆုံလို့ရဆိုရင်တော့ CWC ကိုဆက်သွယ်ဖို့ဦးအောင်ကြည်ညွန့်ကပြောပါတယ်VOA ရဲ့မေးမြန်းချက်တွေပေါ်ဥအောင်ကြည်ညွန့်ရှင်းလင်းပြောကြားထားတာတွေကိုနားဆင်နိုင်ပါပြီခင်ဗျာ
NLD ရဲ့ကောင်းဆောင်နဲ့တွေ့တဲ့ပါညာဆိုပြီးတော့ကိုဆဆကဝါကပြောတော့တာလीအဲအဲ့ဒါမဟုတ်ဘူးဗျမဟုတ်ဘူးဗျဆိုဆဆကဝါတူလာတာလဲတကယ်တမ်းပြောရမယ်ဆိုတော့ဗျာ NLD ဟောပေါ်တူဂျပန်အစိုးရကိုစားပြစ်ပြီးလာတာလာတဲ့ပုံစံမျိုးလည်းမဟုတ်ပါဘူးသူဖောင်ဒေးရှင်းအနေနဲ့လာတာအဲ့တော့သူအဲ့လိုပြောတယ်ဆိုတော့တကယ်ကြားတယ်ဒါမျိုးတကယ်တမ်းကြတော့အခုကျွန်တော်တို့ NLD ပါတီမှာတာဝန်ယူပြီးတော့ဆောင်ရွက်နေတဲ့ကိုတရားဝင်ကြီးညာပြီးတော့တာဝန်ယူဆောင်ရွက်နေတာကကျွန်တော်ဗဟိုအလုပ်ကော်မတီ CWP ဆိုတာရှိပါတယ်အဲ့တော့သူကတကယ်တော့ဒီ NLD ပါတီကိုနဲ့တွေ့ကျင်နေဆိုရင်ပါတီကိုကိုစားပြုပြီးတွေ့ကျင်နေဆိုရင်ကျွန်တော် CWC နဲ့ချိတ်ဆက်ရမှာပေါ့ CWC ကိုကျွန်တော်ကန့်လန့်ဖို့လိုတာပေါ့အဲ့တော့ကျွန်တော်တို့ CWC ကိုဘာမှကန့်လန့်တာလည်းမရှိသလိုသူ့ရဲ့တွေ့ဆုံနေဘယ်သူတွေနဲ့တွေ့ဆုံနေဆိုတာဟိုပဲပဲဖြစ်ဖြစ် CWC နဲ့တွေ့ဆုံတာမဟုတ်တဲ့အတွက် NLD ပါတီကိုကိုစားပြုပြီးတွေ့ဆုံသွားတယ်ဆိုတာမျိုးတော့ဟိုမှတ်ယူလို့ကိုမရဘူးဗျအဲ့ဒါမှမှန်ဘူးအဲ့တော့ဒါရဗျာဟိုတက္ကရာခါကျတော့သူ့ရဲ့ပုံကိုရေးအရာသူတူအချင်းဆောင်ရွက်တဲ့အခါမှာသူ့ရဲ့ဟိုဟိုပေါ့နော် leverage ကိုမြှင့်ချင်တာလား highlight လုပ်ချင်တာလားပေါ့နော်ဒီအပေါ်မှာပဲမူတည်မယ်တကယ်တော့ဟို NLD ပါတီကိုလက်ရှိတာဝန်ယူနေတဲ့ NLD ပါတီရဲ့အစုအဖွဲ့ဟိုဟိုဒီ CWC ကိုတရားဝင်ချိတ်ဆက်တာလည်းမရှိဘဲနဲ့ဟို NLD ပါတီနဲ့တွေ့တယ်ဆိုတဲ့အယူအဆမျိုးကတော့မမှန်ကဘူးပေါ့နော်အဲ့တော့တကယ်လို့တော့စူးစူးလူနဲ့တွေ့ခဲ့တယ်ဆိုလို့ရှိရင်လည်းပဲဒါတော့သူတို့ကိုပုံကိုကြီးရတွေ့ဆုံတဲ့အနေအထားမျိုးမှာပဲရှိမယ်။ဘာဖြစ်လို့လဲဆိုတော့အခုလက်ရှိ NLD ပါတီကိုကိုစားပြုပြီးတော့တွေ့ဆုံဖို့ရန်အတွက်သူတို့တာဝန်ပေးအပ်ထားတာမရှိဘူး။ဘာလို့လဲဆိုတော့လက်ရှိအခြေအနေမျိုးမှာကျတော့လုံခြုံရေးအခြေအနေရရောအခုလက်ရှိ NLD ပါတီနဲ့ပူးပေါင်းဆောင်ရွက်နေတဲ့ NLD ရဲ့ဟိုဟိုပေါ့နော်ဆောင်ရွက်ဒီမှာလည်းသူကပါဝင်ဆောင်ရွက်တာမရှိဘူးလေနော်။အခုကျွန်တော်တို့ဒီ CWC ဆိုတာကိုကျွန်တော်တို့ဖွဲ့ထားတယ်ဆိုတာဟာအခုလက်ရှိအချိန်မှာကျွန်တော်တို့ကိုယ်သဘောနဲ့ကိုယ်စီစဉ်ပြီးတော့ဖွဲ့ထားခဲ့တာမဟုတ်ဘူးညာတကယ်တမ်းကျတော့အခုကျွန်တော်တို့အပြင်ဘက်မှာကျွန်တော်တို့ဒီအာနာတင်းပြီးတဲ့နောက်ပိုင်းမှာအခုလောလောဆယ်ပါတီမှာအခုကြံနေခဲ့တဲ့အပြင်ဘက်မှာကဟိုပါတီနဲ့ပူးပေါင်းပြီးတော့တာဝန်ယူဆောင်ရွက်နိုင်ဟိုဆောင်ရွက်နေတဲ့အခြေအနေကလုံခြုံရေးအခြေအနေပါညာပေါ့နော်ဒါဒီအပေါ်မှာမူတည်ပြီးဆောင်ရွက်နေတဲ့ဟို CEC ကနှစ်ယောက်ပဲရှိတယ်ညာဦးတင်ထူဦးမန္တလေးနဲ့ကျွန်တော်ပဲရှိတယ်အဲ့တော့ကျွန်တော်တို့ကဘာလုပ်လဲဆိုတော့အခုလက်ရှိအခြေအနေမျိုးမှာကဘယ်လိုပဲဖြစ်ဖြစ်စစ်ကောင်စီဘက်ကနေလုပ်နေတာကတခြားနည်းတွေကဘယ်လိုပဲလုပ်တော့ NLD ပါတီကိုဟိုအပြီးတိုင်ကဟိုဖျက်ဆီးချေမုန်းမယ်ဆိုတဲ့လုပ်ငန်းရပ်တွေကအပြင်းထန်ရှိရင်ဆောင်ရွက်နေတဲ့အခြေအနေမျိုးမှာရှိတယ်။အဲ့တော့ကျွန်တော်တို့ရဲ့ပါတီထဲမှာရှိတဲ့အခြေအနေတွေကဘယ်လိုတွေရှိနေလဲ။ဘယ်လိုပုံစံမျိုးတွေလောက်ထိကျွန်တော်တို့ဖိနှိပ်မှုတွေရှိသေးလဲဆိုတဲ့ဆိုင်ရာကိစ္စရပ်တွေနဲ့ပါတီဆိုင်ရာကိစ္စရပ်တွေကိုဆောင်ရွက်ဖို့လုပ်ဖို့ရအလုပ်တွေရှိတယ်။အဲ့လိုရှိတဲ့အတွက်ကြောင့်မလို့ကျွန်တော်တို့ကမလုပ်လိုက်လာလို့ဆိုရင်အဲ့ဒီ CEC နှစ်ယောက်ရဲ့ အခုကျွန်တော်တို့ပါတီရဲ့တာဝန်ယူရယူနိုင်တဲ့လုံခြုံရေးအနေထဲမှာရှိတဲ့ကျွန်တော်အရန်စီစီတယောက်ရဲ့ဒါနဲ့နောက်ပြီးတော့ကျွန်တော်တို့ဟိုအာနာမသိင်ခင်မှာ2021 January လ30ရက်နေ့မှာကျွန်တော်တို့ CEC တွေအကုန်လုံးဒေါအောင်ဆန်းစုကြည်ပါဝင်ဥက္ကဋ္ဌအပါဝင် CEC အားလုံးစုံညီရှိတဲ့အခြေအနေမျိုးမှာ Standing Committee ဆိုတာဖွဲ့ပြီးထားရတာရှိတယ်။အဲ့ဒီ Standing Committee တွေကနေပြီးတော့အခုလုံခြုံရေးအရာကျွန်တော်ပူးပေါင်းဆောင်ရွက်နိုင်တဲ့သူတွေနဲ့စုပြီးတဲ့အခါကျတော့ဒါကိုဖွဲ့လိုက်တာ။ဆိုချင်တာဖွဲ့တယ်ဆိုတဲ့နေရာမှာကျွန်တော်အစ်ဖွဲ့လိုက်တာမဟုတ်ဘဲနဲ့ဖွဲ့ပြီးသားတာဝန် CEC ကနေတာဝန်ပေးအပ်ထားပြီးသားဒီ Steering Committee နဲ့CEC နှစ်ယောက်ရဲ့အရန် CEC ကိုပေါင်းစည်းလိုက်တာပေါင်းစည်းလိုက်ပြီးတဲ့အခါကျတော့ဒီနေ့ NLD ပါတီကိုကိုစားပြုပြီးဆောင်ရွက်နေတာဒါကြောင့်ပါတီအနေထားနဲ့သာဆက်သွယ်ဆောင်ရွက်မယ်ဆိုရင်အဲ့ဒီဆောင်ရွက်နေတဲ့ CWC နဲ့ဆက်သွယ်တာမှဒါလျင်ပါတီကိုတရားဝင်ဆက်သွယ်တယ်လို့ပြောလို့ရမယ်အနေထားမှာရှိပါတယ်လို့နော
် Mr. Sasakawa ဟာဒီရန်ကုန်မြို့မှာပဲ NLD ခေါင်းဆောင်ပိုင်းတချို့နဲ့တွေ့ဆုံတာတွေရှိတယ်လို့VOA ကသတင်းရရှိထားပါတယ်ခင်ဗျာအခုဆက်ပြီးတော့ဘာသာရေးဆိုင်ရာအခက်အခဲတွေကိုတင်ပြခြင်းပါတယ်မြန်မာနိုင်ငံမှာခရစ်ယာန်ဘာသာဝင်တွေအများစုနေထိုင်တဲ့ချင်းနဲ့ကယားပြည်နယ်တွေထဲမှာစစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲဖြစ်ပွားနေတဲ့အတွက်ဘာသာရေးအခမ်းအနားတွေဘာသာရေးဝတ်ပြုဆုတောင်းမှုတွေမလုပ်နိုင်တဲ့အခြေအနေမှာဖြစ်နေပါတယ်အထူးသဖြင့်တော့ဖျားเจ้าနေမှာစစ်တပ်ကတတ်ဆွဲထားပါတယ်ရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ဥက္ကမောင်စိုးမင်းပြောပြပေးပါအောင်ဗျာ
မြန်မာနိုင်ငံမှာလက်နက်ကင်ပြည်ပကတွေဖြစ်ပွားနေတဲ့ဒေသတွေကတိုက်ပွဲပြင်းထန်နေတဲ့ချင်းပြည်နယ်၊ကယားပြည်နယ်တွေမှာခရစ်ယာန်ဘာသာဝင်အများစုနေထိုင်ကြပါတယ်။စစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူကာကွယ်ရေးတပ်တွေတိုက်ပွဲဖြစ်တဲ့နေရာတွေကခရစ်ယာန်ဘာသာရေးအဆောက်အုံတွေထဲမှာစစ်တပ်ကညအိတ်တပ်ဆွဲတာ၊ဖျားကြောင်တွေကပစ္စည်းတွေကိုရိုက်ချိုးဖျက်ဆီးတာတွေလုပ်နေတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။ဒီလိုအခြေအနေတွေကြောင့်ဖျားเจ้าကိုတွားရောက်တရေတဲ့သူမရှိတော့ဘူးလို့ချင်းပြည်နယ်ကခရစ်ယာန်ဘာသာဝင်တဦးကပြောပါတယ်
။ဟိုအရင်ကဆိုရင်ဟာခါဖန်တလန်ပဲစစ်တောင်းတက်လာတဲ့ချိန်မှာသူတို့ဖျားเจ้าဒီမှာသူတို့အိတ်တယ်ပြီးတော့သူတို့ကဟိုစော်ကားတာပေါ့ဖျားเจ้าရအုံဆောင်တွေတချို့ဆိုရင်ဖျားเจ้าနေမိရှုတယ်တချို့ဆိုရင်တော့သူတို့ရိုက်ခွေးတယ်ဖျားเจ้าပစ္စည်းတွေအကုန်လုံးဖျက်ဆီးတယ်အဲ့လိုမျိုးတွေများတာပေါ့နော်။တချို့ဆိုရင်တော့အကုန်လုံးဖျက်ဆီးတယ်ဆိုတော့ဖျားเจ้าတက်မယ်နေရတယ်မရှိဘူး။
ခရီးရန်ဘာသာဝင်တွေအနေနဲ့ဗုဒ္ဓဟူးနေ့စနေနေ့နဲ့တနင်္ဂနွေနေ့ညဘက်တွေမှာဖျားเจ้าသွားဝတ်ပြုလေရှိတဲ့အပြင်တနင်္ဂနွေနေ့ဆိုရင်မနက်ပိုင်းမှာပါဖျားเจ้าမှာလူစုပြီးပုံမှန်ဝတ်ပြုဆူတောင်းကြတယ်လို့ပြောပါတယ်။ဒါပေမဲ့လက်ရှိအချိန်ဒီမှာဘာသာရေးအခမ်းအနားတွေဖျားเจ้าမှာဝတ်ပြုတာတွေကိုမလုပ်နိုင်ဘဲတိုက်ပွဲကြောင်ထွက်ပြေးနေရတယ်လို့ချင်းပြည်နယ်မတူပီမြို့ကဒေသခံတဦးကပြောပါတယ်။
ဘာသာရေးနဲ့ပတ်သက်ပြီးတော့ကျွန်တော်ခုတိုက်ပွဲနေတဲ့အချိန်ကာလအတွင်းမှာဆိုတော့အလိုမျိုးဆူဝေးနိုင်တယ်ဘောနော်ဖျားเจ้าမှာတော့မဆူဝေးနိုင်ဘူးဒါပေမဲ့အိမ်မှာတော့အတက်နိုင်ဆုံးကျွန်တော်ခရီးရန်ဆိုတော့အတက်နိုင်ဆုံးကျွန်တော်ဆူဆီးပြီးတော့ဖျားကိုရှိခိုးနိုင်တယ်ဘောနော်ဒါပေမဲ့တိုက်ပွဲအဲ့လိုချိန်ကြီးဆိုးလာရင်တော့မလုပ်နိုင်ဘူးအလိုမျိုးစော်တဲ့တောင်ထဲမှာပဲကျွန်တော်တို့ကြီးနေတယ်အခက်အခဲတွေလည်းအများကြီးကြုံတွေ့ရတယ်
ကယားပြည်နယ်ဒီမော့ဆိုမြို့နယ်ဒေသခံတဦးကတော့ဘာသာရေးဝတ်ပြုဆူတောင်းမှုတွေမလုံနိုင်တဲ့အခြေအနေတွေကြောင့်အများကြီးနစ်နာဆုံးရှုံးနေတယ်လို့ပြောပါတယ်
။တိုက်ပွဲတွေကြောင့်တော့အများစုကဒီကျွန်တော်တို့ဒီခရစ်ယာန်ရဲ့ဘာသာရေးအဆောက်အဦတွေပစ်သီးတာပုံများတာပေါ့နော်။အဲဒါတစ်ချက်ပေါ့။နောက်တစ်ခုကတိုက်ပွဲတွေကြောင့်ကျွန်တော်တို့ဒီဝတ်ပြုကိုယ်ပွဲချင်းမှလည်းကျွန်တော်တို့အများကြီးဆုံးရှုံးတယ်။နောက်ကျွန်တော်တို့ကအသင်းတော်ဟိုရှိကြတယ်လေ။ကျွန်တော်တို့ဒီစုပြီးတော့နေထိုင်လို့လည်းမရတော့တလို့စုပြီးတော့ဖြာရှိခိုးတာတွေဝူးပြတာတွေလုပ်ဖို့လည်းမရှိတော့အဆင်မပြေတော့ဘူးပေါ့နော
်စစ်ကောင်စီကခရစ်ယာန်ဘုရားကျောင်းတွေအပေါ်တိုက်ခိုက်တာတွေလည်းရှိနေတာမို့ဘာသာရေးလွတ်လပ်ခွင့်တွေလူအခွင့်အရေးလွတ်လပ်ခွင့်တွေအများဆုံးရရှိစေချင်တယ်လို့ခရစ်ယာန်ဘာသာရေးခေါင်းဆောင်တဦးကပြောပါတယ
်တချို့ဘုရားကျောင်းဆိုရင်တသက်လူကြီးရှေ့မှာလှုပ်ဆူအောင်အပဟောင်းလောင်းကြီးဖြစ်အောင်ဘုရားကျောင်းထဲမှာလာစုပြီးမနေရအောင်ဆိုရင်ထိတ်ထောက်ခံရတာပေါ့နော်လက်နဲ့ကြည့်နေချူထားတာတော့ဥပမာကျွန်တော်တို့ဒီမော့စ်မြို့နယ်ကတော့ငါသာကက်သလစ်ဘုရားကျောင်းဆိုရင်အရှင်မြတ်နာသာမှာလက်နဲ့ကြည့်နေချူထားတာဒီအဲ့လိုမျိုးတွေပေါ့နော်ဆိုတော့တော်တော်လေးအဝမ်းနဲ့ပြန်ကောင်းပါလေလို့ဆိုတော့ဒါတွေကပါတာကြီးအဆောက်အဦတွေမလို့ရှင်းနေဟာတွေလုပ်တဲ့အခါမှာတကယ်လေဒီပါတာကြီးမှာချူထောက်ခံရတယ်နောက်ပြီးတော့မှဒီအချိန်မှာကျွန်တော်တို့ဒီကဖြစ်မှလည်းဘာသာရေးဒီကဖြစ်ရမလဲဆိုတာဆိုတော့အများဆုံးရချင်းလေသူ့အသိဉာဏ်ရောဘာသာရေးသိဉာဏ်ရောပေါ့နော်
စစ်ကောင်စီနဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေအကြားတိုက်ပွဲတွေဖြစ်ပွားခဲ့တဲ့ကြားပြည်နယ်မှာဘာသာရေးဆိုင်ရာအဆောက်အအုံတွေပျက်စီးနေတယ်လို့ချင်းပြည်နယ်ထဲမှာလည်းဩဂုတ်လကစလို့လက်ရှိအချိန်အထိခရစ်ယာန်ဘုရားကျောင်း22ခုထက်မနည်းပျက်စီးခဲ့တယ်လို့ချင်းလူအခွင့်အရေးအဖွဲ့ CHRO ရဲ့ဒုတိယအမှုဆောင်ဒါရိုက်တာဆလိုင်းဇာအုပ်က VOA ကိုပြောထားပါဗျာ။မြန်မာနိုင်ငံဟာဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်လို့အထူးစိုးရိမ်ရတဲ့အခြေအနေမှာရှိနေတယ်လို့အမေရိကန်အစိုးရကနှစ်စဉ်ထုတ်ပြန်တဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အစည်းအဝေးကစားထုတ်ပြန်ပွဲမှာနိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကနိုဝင်ဘာလ18ရက်နေ့ကပဲပြောကြားခဲ့ပါတယ်ခင်ဗျာ
။ဥက္ကမောင်ဆိုမင်းတင်ပြခဲ့တာပါခင်ဗျာ။အခုတစ်ခါတော့နိုင်ငံတကာစူပေးပွဲအကြောင်းကိုနားဆင်ရမှာပါ။ပြင်သစ်နိုင်ငံပဲရစ်မြို့မှာချီးမြှင့်တဲ့ Diane Von Furstenberg ဆုရရှိသူတွေထဲမှာမြန်မာနိုင်ငံကလူအခွင့်အရေးတက်ကြွလှုပ်ရှားသူမတ်ဝဝေနုလည်းပါဝင်ပြီးမြန်မာနိုင်ငံမှာသတင်းလာယူသွားတဲ့ CNN နိုင်ငံတကာသတင်းတောက် Clarissa Ward လည်းရရှိခဲ့တာပါ Writer သတင်းတပုတ်ပေါ်အခြေခံပြီးကိုရန်နိုင်ကပြောပြမှာဖြစ်ပါတယ
်လူအခွင့်အရေးလူနည်းစုအခွင့်အရေးနဲ့အမျိုးသမီးအခွင့်အရေးတွေအတွက်ရှေ့တန်းကနေရဲရဲဝံ့ဝံ့ဥဆောင်လှုပ်ရှားနေကြတဲ့ကမ္ဘာတစ်ဝန်းကအမျိုးသမီးတွေကိုဂုဏ်ပြုချီးမြှင့်တဲ့Diane von Furstenberg DVF ဆုချီးမြှင့်ခံသူတွေထဲမှာမြန်မာနိုင်ငံကလူခွင့်တက်ကြွလှုပ်ရှားသူလူငယ်အမျိုးသမီးမတ်ဝေဝေနုလည်းပါဝင်ပါတယ်။အခုလို DVF ဆုချီးမြှင့်ခံရတာနဲ့ပတ်သက်ပြီးမတ်ဝေဝေနုကတော့
You know and you only came to realize when you get this kind of award it was like you did something right.
ဒီလိုဆုမျိုးချီးမြှင့်ခံရတာကြောင့်ကျမလုပ်ရက်တွေမှန်ကန်တယ်ဆိုတာကိုနားလည်သဘောပေါက်စေပါတယ်။အထူးသဖြင့်လူနည်းစုတိုင်းဝိုင်းတွေကအမျိုးသမီးတယောက်အတိမတ်ပြုခံရဖို့ဆိုတာကခက်ပါတယ်။အခုလိုစုချီးမြှင့်ခံရတော့ဝမ်းသာဂုဏ်ယူချင်တယ်မြင်တယ်လို့အတိပယ်ရှိတယ်လို့ခံစားရပါတယ
်မဝဝေနုဟာမြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသူဖြစ်ခုနှစ်နှစ်အကျဉ်းကြာခံခဲ့ရပြီးတဲ့နောက်2012ခုနှစ်ပြန်လွတ်လာပြီးချိန်ကလေးကအမျိုးသမီးနဲ့လူနည်းစုအခွင့်အရေးအပါအဝင်လူခွင့်အရေးအတွက်ဒီဇိုင်းမမတ်လှူရှားဆောင်ရွက်နေသူဖြစ်ပါတယ်ဒီနေ့2021ခုနှစ်စက်တင်ဘာလတုန်းကလည်းသူမဟာဂရိနိုင်ငံအေသင်မြို့တော်ရဲ့ဒီမိုကရေစီစုချီးမြှင့်ခံထားရပါတယ်ဒီနေ့ DVF ဆုကို International Award နိုင်ငံတကာဆု Lifetime Leadership ဦးဆောင်မှုဆိုင်ရာဘဝတသက်တာထူးဆန်းဆုနဲ့ Inspiration Award ဆိုပြီးတော့ကဏ္ဍခွဲပြီးတော့ပေးအပ်ခဲ့ပါတယ်။အခုနေ့အတွက် Inspiration Award ဆုကိုတော့မြန်မာနဲ့အာဖဂန်အရေးသတင်းတင်ဆက်ပေးခဲ့သူ CNN သတင်းတောက် Clarissa Ward ချီးမြှင့်ခံခဲ့ရပါတယ်။
This truly is unlike any award I've ever received.
ဒီဆုကတခြားကျမရဘူးတဲ့ဆုတွေနဲ့လုံးဝမတူပါဘူး။ကျမအနေနဲ့ဘာပြောရမှန်းမသိလောက်အောင်ကိုဖြစ်သွားပြီးတော့ချက်သိန်းတွေလည်းချမိပါရယ်။ Vanessa Nagate မိကွန်ပြောတဲ့တလျှောက်လုံးကျမမျက်ရည်တောင်ကျမိပါရယ
်။ Clarissa Ward ဟာပြီးခဲ့တဲ့ April ကမြန်မာနိုင်ငံကိုခူတိုင်းလာရောက်ပြီးတော့မြမနွေဦးဒေါ်လာရင်းနဲ့ပတ်သက်ပြီးတော့သတင်းတွေပေါ်ပြခဲ့တာဖြစ်ပါရယ်။ဒါပြင်ဒီနေ့မှာယူဂန်ဒါနိုင်ငံကအသက်24နှစ်အရွယ်သဘာဝပတ်ဝန်းကျင်အရေးလှူရှားသူ Vanessa Nakati လည်းနိုင်ငံတကာဆုချီးမြှင့်ခံခဲ့ရပါတယ်
။ Only action will reduce emissions which is why
လက်တွေ့လုံဆောင်ချက်တွေကပဲကာဗွန်တန်ခွေထုတ်လွှတ်မှုတွေကိုရောကြစေပါလိမ့်မယ်။ဒါကြောင့်ကျွန်မအခုဒီနေရာမှာရှိနေရတာကိုဝမ်းသာပါတယ်။ရာသီဥတုဆိုင်ရာပြဿနာတွေရဲ့အကျိုးဆက်တွေကိုအစိုးရအဆုံးရင်ဆိုင်နေရတဲ့နိုင်ငံတွေလူအပ်နေတဲ့ဒေါ်လာပြည်လဲမောင်းများစွာနဲ့ပတ်သက်ပြီးတော့စီးဆက်ဆွေးနွေးပြောဆိုနေကြချိန်မှာထောက်ပံ့ကြေးဒေါ်လာ5000ဆိုတာကတော့တိတ်ပြီးတော့အရေးကြီးပုံမရပေမဲ့လေ DVF Foundation ကပေးတဲ့ဒေါ်လာ5000ကတော့ကမ္ဘာလုံးဆိုင်ရာရေရှည်တည်တံ့မှုကိုအထောက်အကူဖြစ်စေမယ်။ကျွန်မရဲ့အစိမ်းရောင်ကြောင်းစီမံကိန်းအတွက်တော့အပြောင်းလဲဖြစ်ပါလေ
။ Lifetime Leadership ဆုကိုတော့ Microsoft ကုမ္ပဏီပူးရဲတည်ထောင်သူတန်းကျော်တထေးကြီး Bill Gates ရဲ့ဇနီးဟောင်း Bill and Melinda Gates Foundation ဦးဆောင်လှူရှားသူ Melinda Gates ကိုချီးမြှင့်ခဲ့ကြပါတယ်။ဒီဆုကိုချီးမြှင့်တဲ့ Diane von Furstenberg ကတော့ COVID-19 ကာယောဂါကာလအတွင်းမှာအမျိုးသမီးတွေအတော်များများအလုပ်တွေဆုံးရှုံးခဲ့ကြတယ်လို့လည်းဆိုပါတယ်။
You know COVID was not good for women. I mean, we lost about
COVID ကယောဂါကအမျိုးသမီးတွေအတွက်မကောင်းပါဘူး။ကျမတို့35နှစ်လောက်နောက်ပြန်ဆုတ်သွားပါတယ်။ဘာကြောင့်လဲဆိုတော့အမျိုးသမီးအတော်များများအလုပ်ကထွက်ပြီးတော့အိမ်မှာနေနေရပါတယ်။ပြီးတော့ Afghanistan ကိစ္စဖြစ်လာပြီးကျမတို့အမျိုးသမီးတွေရဲ့အခြေအနေလည်းမကောင်းပါဘူး။ဒါကြောင့်ကျမတို့အမျိုးသမီးတရေကောင်းတွေလိုအပ်ပြီးတော့ဒါကတိတ်ကိုအရေးကြီးပါတယ်။
ပြည်ထောင်စုနိုင်ငံပါရစ်မြို့မှာဗုဒ္ဓဦးနေကချင်းပါခဲ့တဲ့ DVF ဆုချီးမြှင့်ပွဲအခမ်းအနားကိုတော့ဥရောပဘူပန်ဥက္ကဋ္ဌခရစ်စတင်းလကလည်းတက်ရောက်ခဲ့တာပါ DVF ဆုကိုအရင်ကချီးမြှင့်ခံရသူတွေထဲမှာတော့ကွယ်လွန်သွားပြီဖြစ်တဲ့ American တရားရုံးချုပ်တရားသူကြီးဟောင်း Ruth Bader Ginsburg American သမ္မတဂရောဟောင်း Hillary Clinton နာမည်ကျော် American ရုပ်သံတင်ဆက်သူတွေဖြစ်ကြတဲ့ Oprah Winfrey နဲ့ Robin Roberts တို့လည်းရရှိခဲ့ဘူးပါတယ်။2010ပြည်နှစ်ကစပြီးတော့နှစ်စဉ်ပြည့်ရလာခဲ့တဲ့ဒီစုကိုတော့လူခွင့်ရေးလူနည်းစုခွင့်ရေးနဲ့အမျိုးသမီးခွင့်ရေးတွေအတွက်ရှည်တန်းကနေရဲရဲဝံ့ဝံ့ဥဆောင်လှုပ်ရှားကြတဲ့ကမ္ဘာတဝန်းကအမျိုးသမီးတွေကိုဂုဏ်ပြုတဲ့အနေနဲ့ချီးမြှင့်ခဲ့တာဖြစ်ပါတယ်ခင်ဗျာ။
ကိုရန်နိုင်ဖြစ်ပါတယ်ခင်ဗျာအခုတော့ထိုင်းနိုင်ငံဘက်ကိုသွားကြည့်ရအောင်ပါထိုင်းနိုင်ငံနေဆက်တီကနေအထောက်အထားမဲ့နိုင်ငံသားများတရားမဝင်ဝင်ရောက်မှုကနိုဝင်ဘာလဝက်အတွင်းလူဦးရေ9000ကျော်ကျော်ရှိပြီးအဲ့ဒီထဲမှာအများစုကမြန်မာနိုင်ငံသားတွေဖြစ်တယ်လို့ထိုင်းနိုင်ငံကာယယောဂထိန်းချုပ်ရေးအဖွဲ့ကသတင်းထုတ်ပြန်ပါတယ်ထိုင်းအခြေစိုက် VOA သတင်းတော့မအေးမာကသတင်းပေးပို့ထားတာဖြစ်ပါတယ
်ဇန်နဝါရီလကနေအောက်တိုဘာလကုန်ထိ10လအတွင်းထိုင်းနိုင်ငံနေဆက်တွေကနေနေ့စဉ်တရားမဝင်ဝင်ရောက်နေတဲ့အထောက်ထားမဲ့နိုင်ငံသားတွေ3000ခွဲကျော်ရှိနေတယ်ဆိုပြီးထိုင်းအစိုးရကတရားဝင်ထုတ်ပြန်ထားပါတယ်အခုနိုဝင်ဘာလအတွင်းမှာတော့အထောက်ထားမပါပဲတရားမဝင်ဝင်ရောက်လာသူတွေပိုများလာပြီးနိုဝင်ဘာလ15ရက်နေ့ထိလဝက်အတွင်းမှာ9000ကျော်ထိရှိနေပြီဆိုပြီးထိုင်းနိုင်ငံကပ်ရောဂါထိန်းချုပ်ရေးအဖွဲ့ကနိုဝင်ဘာလ16ရက်နေ့မှာထုတ်ပြန်ခဲ့ပါတယ်။အများစုဟာမြန်မာနိုင်ငံသားတွေဖြစ်ကြတယ်ဆိုပြီးရောင်ကျူးလူသမားအဖွဲ့ရဲ့မဲဆောက်ရုံးတာဝန်ခံဦးမိုးကျော်ကအခုလိုပြောပါတယ်
။ဒီနိုဝင်ဘာလ10ရက်နေ့ကနေ15ရက်ပေါ့လေ။15ရက်အတွင်းပေါ့။နှစ်ပတ်အတွင်းမှာပေါ့။နှစ်ပတ်အတွင်းမှာပဲဒီနိုဝင်ဘာလတွေခိုးနေတဲ့လူကြီးက9,142ဦးရှိတယ်လို့အဲ့ထုတ်ပြန်ရှင်းရဲမှာပါပါတယ်။ဟာလာနှစ်ပတ်အတွင်းမှာနိုဝင်ဘာလ10ရက်နေ့ကနေ15ရက်အတွင်းမှာဖုန်းဝင်တဲ့ဒီနိုင်ငံသားတွေကလည်း9000ကျော်ရှိတဲ့ထဲမှာဒီပုံပုံနဲ့ဆိုလို့ရှိရင်သုံးပုံလောက်ကမြန်မာနိုင်ငံသားအများကြီးကိုတွဲလို့ရပါတယ်ဗျာ။ဟုတ်ကဲ့ပါခင်ဗျာ
။ကိုဗစ်ကပ်ရောဂါကြောင့်ထိုင်းနိုင်ငံကအိနီနာချင်းနိုင်ငံတွေနဲ့နေဆက်ဖြတ်တန်းသွားလာနေတဲ့ဂိတ်တွေကိုပိတ်ထားချိန်မှာအခုလိုမျိုးတရားမဝင်ဝင်ရောက်လာသူတွေများနေတာဖြစ်ပါတယ်။အခုဆိုရင်ထမ်းမြမနယ်စပ်တွေဖြစ်တဲ့ရနောင်းကော်တောင်းမဲဆောက်မြဝတီမဲဆိုင်တာချီလိုက်တာမကဖျားသုံးစုစံခရပူရီပရာကျုတ်ခီရီကန်မောထောင်နယ်စပ်တွေကပါအထောက်ထားမဲ့မြန်မာတွေအလုံးရင်းနဲ့ဝင်ရောက်လာနေတဲ့အတွက်ထိုင်းဆိုရကပြည်နယ်ဆယ်ခုကိုလုံခြုံရေးတင်းကျပ်စွာချထားရပါတယ်။ဒါပေမဲ့လည်းအလောက်ကန်ရှာဖွေဖို့လာကြတဲ့မြန်မာတွေဟာအဖမ်းဆီးတွေကြားကပဲနေ့စဉ်ရာနဲ့ချီပြီးဝင်လာနေစေဖြစ်ပါတယ်။ဒီလိုအလုံးရင်းနဲ့ဝင်ရောက်လာနေတဲ့အတွက်သူတို့ကိုဖမ်းဆီးထိန်းသိမ်းတဲ့အခါမှာထိုင်းနိုင်ငံကထိန်းသိမ်းတဲ့စခန်းတွေအချုပ်တွေနေရာမဆက်တဲ့အခြေအနေတိဖြစ်နေပါတယ်
။နေဆက်တီတစ်ချက်ကနေပြီးတော့ခိုးနာတွေများတယ်။များလုံးအကြီးတဲ့အခါကျတော့သူတို့ဖမ်းဆီးပြီးတော့ထိန်းသိမ်းထားတဲ့အခြေအနေတွေဟာထိန်းသိမ်းစခန်းတွေမှာဆိုလူတွေပြစ်ကျက်နေတယ်ဆိုပြီးတော့ထိုင်းတော်ရှိရလူတွေဒေသတော်ရှိရထိုင်းနိုင်ငံတော်ရှိရဒီအလားပိုင်းအတိုင်းဝန်းအနေနဲ့လူပြောထားတာရှိပါတယ်ခုံးဝင်လာတဲ့လူတွေရှိတယ်ဆိုရင်သူတို့ကကိုဗစ်ရောဂါရှိမှရှိစစ်ဆေးပြီးတော့လာရန်လမ်းကြောင်းလာရတဲ့နိုင်ငံကိုပြန်ပြီးတော့ပေါ့နော်လွှဲပြောင်းပြီးတော့ပြည်ရနေတဲ့အစီအစဉ်မျိုးတွေနောက်ပိုင်းမှာလှုပ်ဆောင်နေရတယ်လို့သူတို့ကပြောလာပါတယ
်နေဆက်ဖြတ်ကျော်ပြီးနေ့စဉ်ယာနဲ့ချီဝင်ရောက်နေတာမို့ထိုင်းဆိုရကဒီပြဿနာကိုကင်တွယ်ဖို့အတွက်အခက်အခဲတွေ့နေပုံရပါတယ်မြန်မာနိုင်ငံမှာနိုင်ငံရေးလုံခြုံရေးအလောက်ကန်အခက်အခဲနဲ့စီးပွားရေးအကျက်တဲတွေကြောင့်မြန်မာနိုင်ငံသားတွေဟာနေဆက်တွေကနေ့စဉ်ထိုင်းနိုင်ငံနဲ့ရတဲ့နီးလမ်းနေနဲ့ဝင်ရောက်လာနေကြတာဖြစ်ပါတယ်ထိုင်းနိုင်ငံမှာတရားဝင်ရောတရားမဝင်ပါနေထိုင်နေကြတဲ့မြန်မာနိုင်ငံသားသုံးသက်တဲ့မနေ့ရှိနေပါတယ်ရှင
်မအေးမာရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာမကြခင်မှာပဲမြန်မာရေးသုံးသက်ချက်ကျန်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလွှာအစီအစဉ်တွေကိုလိုင်းနိုမီတာ3249နဲ့ VOA ရဲ့ Facebook စာမျက်နှာကပါဆက်ပြီးတော့ဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါတယ် VOA ကိုတားဆင်တဲ့အတွက်ကျေးဇူးပါခင်ဗျာ
ရခိုင်ပြည်သူတွေရခိုင်နှုန်းအပြည့်ကတော့ဒီရခိုင်တက်တော်အေအေကတရားစီရင်ရေးရအုပ်ချုပ်ရေး